British ဝန်ကြီးချုပ် Theresa May ဟာဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်တော်မယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။ EU နဲ့ဝန်ကြီးချုပ် May အစိုးရကြားရရှိထားတဲ့ British နှုတ်ထွက်ရေး Brexit သဘောတူညီချက်တွေကို British Parliament မှာထောက်ခံမှုရအောင်မလုပ်နိုင်ခဲ့တဲ့နောက်ရာထူးကနေဆင်းပေးမယ်လို့ကြေညာခဲ့တာဖြစ်ပါတယ်
။ But it is now clear to me that it is in the best interest of the country for a new Prime Minister to lead that effort.
ဘရစ်တိန်နှုတ်ထွက်ရေးကိစ္စတွေကိုဝန်ကြီးချုပ်တစ်ကဦးဆောင်တာဟာတိုင်းပြည်အကျိုးအတွက်အကောင်းဆုံးဖြစ်တယ်ဆိုတာရှင်းရှင်းသဘောပေါက်ပါတယ်။ဒါကြောင့် Conservative Party ခေါင်းဆောင်ယာရုကနေဂျွန်လ9ရက်နေ့မှာနှုတ်ထွက်မယ်လို့ကြေညာသွားတာဖြစ်ပါတယ်။ဘရစ်တိန်ဝန်ကြီးချုပ်တစ်ရွေးချယ်မှုကိုတော့ရှေ့သတင်းပတ်မှာစတင်မှာဖြစ်ပါတယ်။တိုင်းပြည်ချစ်စိတ်နဲ့ Brexit အတွက်အကောင်းဆုံးဖြစ်အောင်သူ့ဘက်ကလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့တဲ့အတွက်အင်မတန်စိတ်မကောင်းဖြစ်ရတယ်ဆိုတာကိုလည်းအမှတ်10 Downing Lane ဝန်ကြီးချုပ်အိမ်ရှိမှာဒီဝန်ကြီးချုပ်မေကြေညာစင်မှာပြောကြားသွားပါတယ်။ဝင်ကြီးချုပ်တစ်ဖြစ်လာမဲ့သူအနေနဲ့က EU ရဲကနေဗြိတိန်နှုတ်ထွက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာ31ရက်မတိုင်ခင်ဗြိတိန်ပါလီမန်မှာအတည်ပြုနိုင်မဲ့သဘောတူညီချက်တွေရရှိအောင်လုပ်ရမယ့်စိန်ခေါ်မှုကိုရင်ဆိုင်ရမှာပါ။အရင်ပြည်ထောင်ရေးဝင်ကြီးတာဝန်ယူခဲ့တဲ့ Theresa May ဟာ2016ခုနှစ်မှာဝင်ကြီးချုပ်ဟောင်း David Cameron ရာထူးကနေနှုတ်ထွက်သွားတဲ့နောက်ဝင်ကြီးချုပ်ဖြစ်လာခဲ့တာပါ။ EU ရဲကဗြိတိန်နှုတ်ထွက်လို့တဲ့အများပြည်သူဆန္ဒကိုအကောင့်ထည့်ဖော်ရမယ်လို့ပြောကြပြီးEU ရဲ့သဘောတူညီချက်တွေရရှိအောင်ဆောင်ရွက်ခဲ့ပေမဲ့လည်းဗြိတိန်ပါလီမန်မှာ3ချိန်ပယ်ချခံခဲ့ရပါတယ်။လွှတ်တော်အမတ်တွေထောက်ခံတဲ့သဘောတူညီမှုမျိုးရဖို့အတိုက်ခံ Labour Party ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပေမဲ့လည်းဆွေးနွေးမှုပြတ်ခဲ့ပါတယ်။ EU နဲ့ဗြိတိန်ကြားနှုတ်ထွက်ပြီးနောက်လိုက်နိုင်ရမယ့်သဘောတူညီချက်တွေနဲ့ပတ်သက်လို့ကန့်ကွက်တဲ့အနေနဲ့အစိုးရအဖွဲ့ဝင်တချို့လည်းနှုတ်ထွက်ခဲ့ကြပါတယ်။